ဒီကနေ့မနေ့အစောပိုင်းမှာမြမအစုကပြည်တော်စုဝန်ကြီးဦးအောင်မင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးခင်ကြီးနဲ့အဖွဲ့ကမဲဆောင်မျိုးကမဲတော်စည်းကမ်းကိုတွားရောက်ပြီးတားဖွားဌာနမျက်စိဌာနနဲ့လူနာဆောင်တွေကိုလက်လေကြည့်ရှုခဲ့ပါတယ်။ဝန်ကြီးဦးခင်ကဖျားနာဆောင်ကလူနာတွေကိုငွေကြေးအကူပေးခဲ့တယ်လို့ဝန်ကြီးဦးအောင်မင်းကမဲတော်စည်းကမ်းတာဝန်ခံဒေါက်တာစင်ဒီယာမောင်ကိုစည်းကမ်းအတွက်ထိုင်းပန်ငွေတသိန်းခွဲလှူဒန်းခဲ့ပါတယ်။မဲတော်စည်းကမ်းတည်ထောင်ခဲ့တဲ့နှစ်ပေါင်း23နှစ်အတွင်းမြမအစုကတာဝန်ရှိအစ်စ်မြစ်ပုဂ္ဂိုလ်တွေအခုလိုစည်းကမ်းကိုလာရောက်ကြည့်ရှုတဲ့အတွက်နေဆက်ဖြတ်ကျော်ပြီးစေးကူနေရတဲ့မြမပြည်သားလူနာတွေနဲ့ဒုက္ခသည်စကမ်းကဒုက္ခသည်တွေသာမကစကမ်းအပြင်ကဒုက္ခသည်တွေရဲ့အခြေအနေတွေကိုပါပုံမူသိရှိသွားတယ်လို့ဒေါက်တာစင်ဒီယာမောင်ကအခုလိုပြောပါတယ်
အခုကျမတို့နဲ့ဒီမှာတွေ့ရှိသွားတဲ့အခါကျတော့မြန်မာပြည်သားလူနာတွေနဲ့ပတ်သက်ပြီးတော့ဒါအစိုးရတွေရဲ့တာဝန်ရှိမှုတွေပေါ့နော်ပို့ပြီးတော့သိရှိသွားတဲ့အခါကျတော့ဆိုလိုတာဒီဒုက္ခသည်စက္ကန့်အပြင်မှာရှံနေတဲ့လူထုတွေလည်းရှိနေတယ်နောက်တော့ကျမရေးပညာရေးနဲ့လူမှုရေးဆောက်ရှောက်မှုတွေကထိုင်းနိုင်ငံထဲမှာဖြတ်ကျော်ပြီးတော့လူနာတွေဒီဘက်ကိုလာနေရတဲ့ဆိုတာကိုသူတို့ကိုတွေ့ကိုကြားသိသွားတယ်ဒါအစိုးရတရားအနေနဲ့ဒီကျမရေးစနစ်ပြန်ပညာရေးစနစ်ပြန်လည်းထူထောင်တဲ့အခါမှာဒီနယ်စပ်ဒေသရဲ့ဖွံ့ဖြိုးရေးတွေဆောင်ရွက်တဲ့အခါကျတော့ဥပပေါင်းဆောင်ရွက်မှုတွေကိုထိုင်းအစိုးရနဲ့ဆွေးနွေးနိုင်မယ်လို့ထင်တယ်လေ
။ပြည်တော်စုဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ဟာအခုထိုင်းနိုင်ငံခီးစဉ်အတွင်းအဖွဲ့အစည်း14ခုနဲ့တွေ့ဆုံခဲ့ပြီးပြည်ပရောက်နေတဲ့ပညာရှင်တွေနဲ့အဖွဲ့အစည်းတွေကိုပြည်တွင်းပြန်လာပြီးအစိုးရနဲ့ပူးပေါင်းလို့ဆောင်ဖို့သမ္မတရဲ့ညွှန်ကြားချက်အတိုင်းဆွေးနွေးတာဖြစ်ကြောင်းဝန်ကြီးဦးအောင်မင်းကအခုလိုပြောပါတယ်။
ကျော်ဒီထောက်လာတဲ့ခီးစင်က
ဒီမှာလာပြီးတော့သမ္မတကြီးညွှန်ကြားချက်ကိုလိုက်ပြောတာပေါ့ဗျာနိုင်ငံတော်မှာခစ်ပြောင်းသွားပြီစနစ်ပြောင်းသွားပြီဒီမိုကရေစီလမ်းကြောင်းပေါ်တက်နေပြီအရင်တော့စနစ်ကြောင့်မလို့လုပ်လို့မရတာတွေအခုလုပ်လို့ရနေပြီဘာလို့အပြစ်မှာသွားလုပ်နေမှာလဲအဲမှာပူအောင်မှုလို့တော့အားတစ်ခုဖြစ်တာပေါ့အခုကတော့ကျွန်တော်ကတော့နားလဲအောင်ပြောပြခဲ့တာပေါ့ဆုံးဖြတ်တာတော့သူတို့ပုံမှန်မူကြည့်တာပေါ့နားလဲမယ်လို့လည်းထင်တာပေါ့အဲ့တော့သူတို့ပြန်လာမယ်ဆိုကျွန်တော်ကူညီပေးမှာပေါ့ဖွဲ့အားလုံး14ဘွက်လောက်ရှိမှာပေါ့ဗျာအကုန်လုံးတွေ့တယ်ဘာမှကန့်သတ်ချက်မရှိဘူး
မေရောစီကန်အနေနဲ့တော့ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းမြန်မာပြည်သားတွေရှိနေသေးတဲ့၍အဲ့ဒီလူတွေအတွက်ကျန်းမာရေးပညာရေးကလေးတွေရဲ့မွေးစင်စတဲ့ကလေးအခွင့်အရေးဆရာတွေကိုပါထိုင်းစိုးရပါဝင် NGO အဖွဲ့အစည်းတွေနဲ့ဆက်လက်ပူးပေါင်းလှုပ်ဆောင်နေဦးမှာဖြစ်ကြောင်းဒေါက်တာစင်ဒီယာမောင်ကပြောပါတယ်ခင်ဗျာ